သောတာရှင်များရှင်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲအတွင်းတာလီဘန်စစ်သွေးကြွတွေလို့ယူဆရသူတော်တော်များများစာဆုံးခဲ့တယ်လို့အာဖဂန်နစ္စတန်နဲ့နေတိုတပ်ဖွဲ့ဝင်တွေကပြောပါတယ်တာလီဘန်တပုံတွေရဲ့အမာဂန်စခန်းဖြစ်တဲ့နေရာမှာတနေ့ကုန်ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းအနည်းဆုံးအမေရိကန်စစ်သား၄ဦးကြာဆုံးခဲ့တဲ့အကြောင်းအစ္စလာမဘတ်ကနေ VOA သတင်းတောက်ဘင်ဂျာမင်ဆန်ကသတင်းပေးပို့ထားပါတယ်။သောတာရှင်များရှင်။အပြင်းထန်ဆုံးတိုက်ပွဲကတော့စနေနေ့နောက်ပိုင်းကအာဖဂန်နစ္စတန်နိုင်ငံကန်ဒဟာပြည်နယ်တောင်ပိုင်းမှာနေတိုးတပ်ဖွဲ့တွေနဲ့တာလီဘန်စစ်သွေးကြွတွေကဖြစ်ပွားခဲ့တာပါ။အဲ့ဒီဒေသမှာရှိတဲ့နေတိုးတပ်ဖွဲ့တွေကနိုင်ငံတွင်းကြံဒေသတွေနဲ့ဆက်သွယ်ထားတဲ့အဓိကအဝေးပြေးလမ်းမကြီးကိုလုံခြုံရေးပုံမရရှိစေဖို့ကြိုးပမ်းရာကနေအခုလိုပြင်းထန်တဲ့တိုက်ခိုက်မှုတွေစတင်ခဲ့တာဖြစ်ပါတယ်။နေတိုးအဖွဲ့ရဲ့နိုင်ငံတကာလုံခြုံရေးအကူတပ်ဖွဲ့ကတာလီဘန်တပုံတွေရဲ့အခြေခံစခန်းဖြစ်တဲ့အာဖဂန်နိုင်ငံတောင်ပိုင်းမှာလွန်ခဲ့တဲ့3ရက်ကပဲလုံခြုံရေးအတွက်စစ်ဆင်ရေးတွေပြုလုပ်ခဲ့ပါတယ်။တညလုံးဇက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးပစ်ခတ်တာတွေနဲ့လေကြောင်းတိုက်ခိုက်တာတွေကအ धिक အထောက်အကူပေးခဲ့တယ်လို့နေတိုးတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမူစကော့လန်ဒီကပြောပါတယ်
This is certainly one of the most significant engagements we've had with Taliban since ISAF took over. There were no ISAF casualties.
အခုဖြစ်ပေါ်တဲ့တိုက်ပွဲကနိုင်ငံတကာလုံခြုံရေးကူတပ်ဖွဲ့ ISAF အဖွဲ့လုံခြုံရေးစာယူချိန်ကလေးကတာလီဘန်စစ်သွေးကြွတွေနဲ့ကျွန်တော်တို့အကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကသူကြဆုံးတိုက်ပွဲတစ်ခုပါ ISAF ဘက်ကထိခိုက်ဒဏ်ရာရတာမရှိခဲ့ပါဘူးအခုဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတာလီဘန်စစ်သွေးကြွတွေဘက်က60နဲ့82ယောက်ကြားမှာကြဆုံးခဲ့တယ်လို့အာဖဂန်အရာရှိတွေကသတင်းထုတ်ပြန်ထားပါတယ
်ဒေသခံအာဖဂန်အရာရှိတွေကတော့ဒီတိုက်ပွဲအတွင်းရဲတပ်သား၄ဦးနဲ့အာဖဂန်စစ်သား2ဦးကြဆုံးခဲ့တယ်လို့ဆိုပါတယ်ဒီဝေးပြေးလမ်းမကြီးဟာဆိုရင်အဲ့ဒီဒေသရင်းကစစ်ပွဲရေးလုပ်ငန်းတွေကိုဆက်ဆက်ပေးထားတဲ့အချက်ချာကြားတဲ့လမ်းမကြီးဖြစ်တာကြောင့်တာလီဘန်စစ်သွေးကြွတွေရဲ့မကြာခဏပြစ်မှတ်ထားတိုက်ခိုက်တာကိုခံနေရတာဖြစ်ပါတယ်။နေတိုးအရာရှိတွေကတော့ဒေသခံတွေရဲ့အကူအညီနဲ့တာလီဘန်တောင်းကျမ်းသူတွေကိုနှိမ်နှင်းဖို့အတွက်ဒီလမ်းကိုလုံခြုံရေးယူရတာဟာ ISAF အတွက်တကယ့်ကိုအရေးပါတဲ့ဆန့်သတ်မှုပါပဲလို့ပြောပါတယ်။တိုင်းပြည်တခြားနေရာတွေမှာတိကျဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းစနေနေ့ကအမေရိကန်စစ်သား၄ဦးကြာဆုံးခဲ့ပါတယ်။ကုနာမာထောင်ထားတဲ့ဘုံတလုံးပေါက်ကွဲပြီးဝိုင်းဝန်းတိုက်ခိုက်မှုတွေကြောင့်အမေရိကန်စစ်သား3ဦးကြဆုံးခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ကန်ဒဟာပြည်နယ်မြောက်ဖက်နားကဥစကန်ဒေသမှာတာလီဘန်စစ်သွေးကြ100ကျော်နဲ့၄နိုင်ညီပါဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေအတွင်းအမေရိကန်စစ်သား2ဦးကြဆုံးခဲ့ပါတယ်ရှင်။